Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် February လ6ရက်တောက်ကြနေမနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုစံမဝင်နဲ့အတူကြီးညာပေးပါပါ။ယူကရိန်းနဲ့ရုရှားနယ်စပ်နာတိုးလာတဲ့တိုက်ပွဲတွေရပ်ဆဲသွားမှုစေဖို့အတွက်ငြင်းငြိမ်းအဆိုပြုချက်ကိုဂျမ်နီနဲ့ပြင်သစ်ခေါင်းဆောင်တွေကကြာတာပရင်းနေမှာယူဆောင်လာခဲ့ကြပါပြီ။ဘိုကိုဟာရမ်စစ်သွေးကြော်တွေဟာကင်မရွန်နိုင်ငံနဲ့ကိုကြော်ဖြတ်ပြီးအရက်သား90ကျော်ကိုတပ်ဖြတ်ပစ်ခဲ့ပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ဒေသခံတွေကိုဘေးလွရာရွှေ့ပြောင်းပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒိုင်
းဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ American ထိတ်တန်းတန်တမန်တဦးက
Change in North Korea does not need to be regime change
အပြောင်းလဲတွေလုပ်ဖို့အတွက်မြောက်ကိုရီးယားအနေနဲ့မြန်မာကိုစံနမူနာယူတင်ကြောင်းပြောဆိုခဲ့တာပါပြည်စုံကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မှာနိုင်ငံသားစစ်စစ်ရေးစမ်းသပ်စီစဉ်ရနာလိုက်တာနဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားတနိုင်ငံလုံးပြည့်ရဲ့ရေလက်မှတ်ထိုးဖို့ထပ်မံရွှေ့ဆိုင်းလိုက်ရတာဘလို့အခြေအနေတွေကြောင့်လဲဆိုတာကိုလည်းအခုမနက်မှာကြားဖို့ရှိပါတယ်ရှင်ဒါတွေကိုလည်းမပေးခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆက်မိုးဝေကကြီးညာပေးပါမယ်ရှင်
ယူကရိန်းနဲ့ရုရှားနယ်စပ်နားမှာတိုးလာတဲ့တိုက်ပွဲတွေရပ်ဆဲသွားစေဖို့အတွက်ငြိမ်းချမ်းရေးအဆိုပြုချက်အသစ်ကိုတင်ပြမယ်ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေဟာကြာတဲ့ပရင်းနေမှာယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်လာကြပြီဖြစ်ပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပြင်သစ်သမ္မတဖရန်ချာဟောလန်တို့ဟာကီယက်မှာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်ခေါင်းဆောင်တွေဟာတကယ်ပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးငြိမ်းချမ်းရေးအတွက်ဥရောပဘက်ကကမ်းလှမ်းမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုသစုံတရာထုတ်ဖော်မပြောကြပါဘူးဂျာမနီနဲ့ပြင်သစ်ခေါင်းဆောင်နှစ်ဦးစလုံးဟာသူတို့ရဲ့အဆိုပြုချက်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုတောက်ချနေမှာတင်ပြဖို့အတွက်အခုမော်စကိုစီဦးတည်နေပြီဖြစ်ပါတယ်ကြာတဲ့ပရင်းနဲ့အစောပိုင်းကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာတိုက်ပွဲတွေအရှိန်မြင့်လာတာနဲ့ပတ်သက်ပြီးရုရှားကျောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေနဲ့ရုရှားအစိုးရတို့ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအပြစ်တင်လိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီစစ်ပွဲရပ်ဆိုင်းသွားစေမယ့်လမ်းကိုရွေးနိုင်လို့ဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်ယူကရိန်းသမ္မတနဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပြီးတန်တမန်ရေးအရဆွံ့ရအဖြေရှာဖို့သာလိုလားတယ်လို့ပြောခဲ့တာပါ။ဒါပေမဲ့ရုရှားဘက်ကတန်ချက်ကကားတွေနေဆက်ကိုကြော်ဖြတ်ပြီးဝင်လာနေတာတွေကိုတော့မျက်ကွယ်ပြုမထားနိုင်ဘူးလို့ဆိုပါတယ်
။နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဟာကင်မရွန်နိုင်ငံကျေးရွာတွေကိုဗရူးနေမှာကျူးကျော်ဝင်ရောက်လာခဲ့ပြီးတော့အရက်သား90တယောက်ထက်မနည်းတပ်ဖြတ်ခဲ့ကြတယ်လို့ကင်မရွန်အာနာဘိုင်ကပြောပါတယ်။နေဆက်မျိုးဖြစ်တဲ့ဖိုတိုကိုတဝိုက်မှာဖြစ်ပေါ်တဲ့ပြစ်ခတ်တက်ခတ်မှုတွေအတွင်းမှာကင်မရွန်စစ်သား6ယောက်နဲ့ချတ်စစ်သား73ယောက်လို့လည်းတည်ဆုံသွားတဲ့အကြောင်းကင်မရွန်ကာကွယ်ရေးဝန်ကြီးအက်ဒဂတ်အီလင်ကိုကပြောဆိုပါရယ်အနည်းဆုံးလူပေါင်း900လောက်ဒဏ်ရာတွေရရှိခဲ့ကြပြီးအဲ့ဒီထက်ကတချို့ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်ဆေးရုံမပို့နိုင်သေးတဲ့အတွက်တည်ဆုံသူအရေးအတွက်တိုးလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါရယ်ဘိုကိုဟာရမ်ဘာသာရေးအစွန်းရောက်အကြမ်းဖက်သမားတွေဟာဒေသတစ်ခုလုံးမှာချင်းချောက်မှုဖြစ်လာတဲ့အတွက်သူတို့ကိုတိုက်ခိုက်ဖို့ကင်မရွန်နဲ့ချတ်နိုင်ငံတို့ဟာသူတို့ရဲ့တပ်ဖွဲ့တွေကိုပူးတွဲချထားကြတာဖြစ်ပါရယ်အင်္ဂါနေ့တော့ချက်တက်ဖွဲ့ဝင်တွေကဘိုကိုဟာရမ်စစ်သွေးကြွတွေနေဆက်ကိုကျော်ဖြတ်ပြီးတော့ဖိုတိုကိုမြို့ကိုတိုက်ခိုက်ဖို့ကြိုးပမ်းတာကိုခုခံနိုင်ခဲ့တယ်လို့ချက်နိုင်ငံကကြေညာပါတယ်
။ Syria မှာလေရင်ပြတ်ကျပြီးဖမ်းခံခဲ့တဲ့ Jordan တိုက်လေယာဉ်မှုကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ IS Islamic စစ်သွေးကြွတွေကိုမယက်မနာချိန်မုံသွားမယ်လို့ Jordan ဘုရင် Abdullah ကြုံဝါခဲ့ပြီးနောက်တနေ့ဖြစ်တဲ့ကြာတဲ့ပရင်းနေမှာပဲ Jordan စစ်လေယာဉ်တွေဟာIS Islamic စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းစစ်ဆင်ရေးတွေစတင်ခဲ့ပါတယ်။ဒါပေမဲ့ဘယ်နီယာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုတာကိုတော့သတင်းမထုတ်ပြန်ပါဘူး။အသက်ခံရတဲ့ Jordan တိုက်လေယာဉ်မှူး Mu'adh al-Kasiba ဟာရဲ့ကျန်းရဲသူမိသားစုတွေစီကိုကြာတဲ့ပရင်းနေမှာဘုရင် Abdullah တွားရောက်အားပေးစကားပြောကြားနေခြင်းပါပဲ။အခုလိုလေကြောင်းစစ်ဆင်ရေးတွေလှုပ်ဆောင်ခဲ့တာလို့ Jordan အစိုးရကအတည်ပြုပါတယ်။ Jordan နိုင်ငံကကိုဘာသာတိုက်ကိုတိုင်းပြည်နဲ့ကိုလူမျိုးတွေ ဖူကန်ကာဝယ်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဂျော်ဒန်ဘီယန်ကတိုက်လျင်မှုရဲ့မိသားစုကိုပြောကြားခဲ့တာပါ IS Islamic စစ်သွေးကြော်တွေကအကျဉ်းသားလဲလှယ်ဖို့တောင်းဆိုခဲ့ပေမဲ့ဂျော်ဒန်အစိုးရကတိုက်လျင်မှုတက်ရှိထင်ရှားရှိကြောင်းသက်သေပြဖို့တောင်းဆိုခဲ့ပါတယ်အင်္ဂါနေ့မှာတော့လျင်မှုကိုလှောင်ရင်ထဲမှာမိရှုတတ်တဲ့ဗီဒီယိုခွေကိုတမင်အွန်လိုင်းပေါ်မှာတင်ပြီးပြသခဲ့တာမို့ဒီ IS Islamic စစ်သွေးကြော်တွေအခိုင်အမာချေကုပ်ယူထားတဲ့ data တွေကိုမယက်မနားတိုက်ခိုက်တယ်လို့ဂျော်ဒန်ဘီယန်ကပြောကြားခဲ့ပါတယ်
ပြည်ပကိုတင်းရှောင်နေရတဲ့တိဘက်ဘာသာရေးခေါင်းဆောင်နဲ့အမေရိကန်တို့ရဲ့ပတ်သက်မှုမှန်သမျှတရုတ်နိုင်ငံကစန့်ကျင်ကန့်ကွက်နေတာကိုဥပိ္ပခါပြုထားနိုင်တဲ့အတွက်ဖုန်းတော်ကြီးဒလိုင်လာမာကိုမေတ္တာရှင်ပုဂ္ဂိုလ်တစ်ဦးဖြစ်သမ္မတဥဘာမာကချီးကျူးလိုက်ပါတယ်။ကြာသပတေးနေ့ဝါရှင်တန် DC မြို့တော်မှာကျင်းပတဲ့ဆူတောင်းမနက်စာစားပွဲကိုနှစ်ဦးစလုံးတက်ရောက်ခဲ့ကြပေမဲ့မစ္စတာဥဘာမာဟာဖုန်းတော်ကြီးဒလိုင်လာမာနဲ့တရရတွေ့ဆုံတာမျိုးတော့မလုပ်ခဲ့ပါဘူး။ဒါပေမဲ့သူတို့နှစ်ဦးကမလှမ်းမကမ်းမှထိုင်ခဲ့ကြပြီးအပြန်အလှန်နှုတ်ဆက်တာမျိုးတော့ပြုလုပ်ခဲ့ပါတယ်။သမ္မတကနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးလောကကဧည့်သည်3600ကိုအမှားစကားပြောဆိုရမှာသူ့အနေနဲ့မိတ်ဆွေကောင်းတူဖြစ်တဲ့ဗုဒ္ဓဘာသာဖုန်းတော်ကြီးဒလိုင်လာမားကိုအထူးကြိုဆိုလိုပါကြောင်းဖုန်းတော်ကြီးဟာမေတ္တာတရားကိုကျင့်ကြံတယ်လို့လူသားတွေရဲ့ဂုဏ်သိက္ခာနဲ့လွတ်လပ်မှုအတွက်ထုတ်ဖော်ပြောဆိုဖို့အမြဲဆော်ဩနေသူဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။တရုတ်ဆိုရကတော့တိဘက်ဒေသခွဲထွက်ရေးအတွက်လှုပ်ရှားတောင်းဆိုနေသူဖုန်းတော်ကြီးဒလိုင်လာမားကိုအန္တရာယ်ရှိသူတူဖြစ်တာသဘောထားပြီးဖုန်းတော်ကြီးနဲ့တွေ့ဆုံတဲ့နိုင်ငံခေါင်းဆောင်တွေကိုလည်းဝေဖန်ပြစ်တင်နေတာဖြစ်ပါတယ
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကချင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတွေကိုဘေးလွတ်ရန်ပြောင်းရွှေ့ခွင့်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့အတွက်မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကချင်ပြည်နယ်ဖားကံမြို့နယ်မှာဒီနှစ်ဆန်းဇန်နဝါရီလ14ရက်နေ့စတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားရောက်နေတဲ့ဒေသခံတွေအတွက်အထူးစိုးရိမ်စိတ်ပူကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ရီနီတာဒက်ဆလီယန်ကဖေဖော်ဝါရီလ5ရက်ကျတဲ့ပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီတိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတွေထဲမှာအောင်ပါလီရွာနဲ့ဝင်းကျင်ရွာတွေကနေကန်စီရွာဘက်ကိုပြောင်းရွှေ့ခဲ့ရတဲ့ရွာသား1000ကျော်အပြင်တိုက်ပွဲတံခန်းနေရတဲ့နောက်ထပ်အရက်သား1000ကျော်လောက်လည်းပါဝင်နေတယ်လို့ဆိုပါတယ်။ဒီလိုတိုက်ပွဲတွေကြားရောက်နေတဲ့အရက်သားတွေနဲ့အိုးရင်ရွှေ့ပြောင်းခဲ့ရသူတွေကိုပိုးပြီးလုံခြုံစိတ်ချရတဲ့နေရာတွေကိုရွှေ့ပြောင်းခွင့်ပေးဖို့အပြင်ဒီလိုလုံခြုံတဲ့နေရာတွေရောက်သွားရင်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့နဲ့တိုက်ပွဲနဲ့တက်ဆိုင်တဲ့အဖွဲ့အလုံးကိုပန်ကြားခဲ့တာပါ။ဒါအပြင်တိုက်ခိုက်နေတဲ့အဖွဲ့တွေအလုံးအနေနဲ့တိုက်ပွဲအတွင်းအရက်သားတွေကိုအကာအကွယ်ပေးကြဖို့နဲ့သူတို့ကိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့အညီဆောင်ရွက်ပေးဖို့ပါသတိပေးပန်ကြားလိုက်တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုအကြောင်းပြကဥပဒေနဲ့မညီညွတ်တဲ့ဆန္ဒပြမှုတွေပြုလုပ်နေပြီးစူပူမှုတွေဖြစ်စေရန်ကျောင်းသားလူငယ်တွေကိုအတုံးချပြီးနောက်ွယ်ကနေကြိုးကန်အားပေးအမြောက်ပြုနေသူတွေအားပေးအမြောက်ပြုလုပ်နေတဲ့နိုင်ငံရေးအဖွဲ့အစည်းတွေရှိတယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်အမျိုးသားဥပဒေပြင်ဆင်ရေးနဲ့ဆက်ကျင်းပြီးတော့မိဘပြည်သူတွေထံမေတ္တာရပ်ခံပန်ကြားချက်ဆိုပြီးတော့ပြည်ကြောင်စုမြန်မာနိုင်ငံတော်သတင်းထုတ်ပြန်ရေးအဖွဲ့ကမနေ့ကနေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားတာပါနောက်ွယ်ကအတုံးချကြိုးကန်နေတဲ့နိုင်ငံရေးအဖွဲ့အစည်းအချို့ဆိုတာဘယ်အဖွဲ့တွေဖြစ်တယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးတိုင်းပြည်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးအတွက်ရဟန်းရှင်လူပြည်သူများနိုင်ငံရေးအဖွဲ့အစည်းများလွှတ်တော်ကိုယ်စားလှယ်များအမျိုးသားခေါင်းဆောင်များလူမျိုးစုခေါင်းဆောင်များအရက်ဖက်လူအဖွဲ့အစည်းများအနေနဲ့အစိုးရနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ပညာရေးဝန်ကြီးဌာနကလည်းအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဆန္ဒပြနေမှုများရှိတဲ့အတွက်မိဘပြည်သူတွေကသူတို့ရဲ့ရင်သွေးတွေ၊ကျောင်းသူကျောင်းသားတွေ၊စာမျိုးဝဲအတွက်စိုးရိမ်ကြောင်းကြဖြစ်နေကြတယ်ဆိုလဲရေးသားထားပြီးတော့ကျောင်းသူကျောင်းသားတွေအေးချမ်းစွာပညာသင်ကြားရေးနဲ့ထုတ်ပြန်ကြေညာပြီးဖြစ်တဲ့အတိုင်းစာမျိုးဝဲတွေကျင့်ပရမှာကျောင်းသားတွေချောချောမောမောဖြည့်ဆို့နိုင်ရေးအတွက်ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြဖို့နှိုးဆော်ထားပါတယ်။မျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးတော့ကျောင်းသားတွေကတပိတ်မှောက်ခဲ့ကြပြီးဇန်နဝါရီလအတွင်းမှာခီးရှည်ချီတက်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းဝမ်နိုင်ငံမှာခီးတက်တဲ့လျင်သစင်းပြတ်ကျမှုကြောင့်တေဆုံးသူပေါင်းဟာအခုဆို32ဦးရှိနေပြီဖြစ်ပြီးပျောက်ဆုံးသူ12ဦးကိုတော့ကယ်ဆယ်ရေးအဖွဲ့ကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်အင်ဂျင်နှလုံးတက် Trans Asia လျင်ဟာဗိုလ်ဟူးနေကထိုင်းပေမှာရှိတဲ့ Songshan Lesigan Tokwabi, Taiwan Mashi, Kenan Chungo, Pian Nisema, Akulu, Piajaket, Apsipari. Video, internet video, Kuya, Dilin Ha, Kilang, Mutego, Pyomachagima, maybe an echo set degree sounded a beta maha, comb and lean pi lane, and I ain't seen a chimney need a good trishi care about it.
Direct from Washington, the voice of America.
ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥဆက်မိုးဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေအရင်ဆုံးတော့မြန်မာနဲ့ပတ်သက်ပြီးမြောက်ကိုရီးယားပေါ်အမေရိကန်ရဲ့တိုက်တွန်းချက်နဲ့စပါမယ်ရှင်ဆက်ရနာရှင်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီအပြောင်းလဲဖော်ဆောင်နေတဲ့မြန်မာနိုင်ငံကိုဥပမာပေးပြီးမြောက်ကိုရီးယားအနေနဲ့စံနမူ ောင်းလဲပစ်ဖို့မလိုအပ်ဘူးဆိုပြီးတော့မြန်မာနိုင်ငံကိုဥပမာပေးပြောဆိုသွားခဲ့တာပါအပြည့်အစုံကိုဦးဆက်မိုးဝေကဆက်ပြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုဥပမာပေးခိုင်းတိုင်းပြောဆိုသွားတာဖြစ်ပါတယ်ဝါရှင်တန်ဒီစီမှာရှိတဲ့နိုင်ငံသားသတင်းတောက်များအသင်းမှဗိုလ်ရုံးလေးကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်တွင်မြောက်ကိုရီးယားနဲ့ဆိုင်းတဲ့မေကွန်းတစ်ခုကိုပြန်လည်ဖြေကြရမှာမစ္စတာရက်ဆယ်ကမြန်မာနိုင်ငံကိုဥပမာပေးပြောဆိုသွားခဲ့တာပါတစ်ချိန်လုံးကစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာအခုဆိုရင်အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖြစ်ပေါ်လာတာကိုတွေ့ရတဲ့အကြောင်းပြောပါတယ
် One of the things that keeps me going is the example of Burma and Myanmar There is a country that decided to make a changeThere is a case in which
မြန်မာနိုင်ငံဟာအပြောင်းအလဲပြုလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကဆီယနာရှင်ဟာသူတို့ကိုယ်သူတို့စံသစ်ခဲ့ကြတယ်တကားဖွင့်ပေးတယ်ဒီလိုလုပ်တဲ့အပြောင်းအလဲတွေကြောင့်တိတာထင်ရှားတဲ့တိုးတက်မှုတွေစီးပွားရေးအထောက်အကူတွေဝင်လာမဆဲဖြစ်လာပါတယ
်မြန်မာနိုင်ငံဟာ2010ခုနှစ်မှာဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့ပြီးတော့2011ခုနှစ်မှာအရတားအစိုးရစနစ်နဲ့အုပ်ချုပ်လာခဲ့တာပါစစ်တပ်တပိုင်းအရတားအစိုးရကိုတစ်ချိန်လုံးကစစ်အစိုးရလက်ထက်ဝင်ကြီးချုပ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကသမ္မတတာဝန်ရယူထားတာဖြစ်ပါတယ်။တိုင်းပြည်ရဲ့အရေးပါတဲ့ယာရုတာဝန်အများစုကိုလည်းအငိမ့်စားယူထားကြတဲ့အရင်ကစစ်ဖက်အကြီးအကဲတွေကရယူထားဆဲဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းလွတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုလည်းစစ်တပ်ကရယူထားဆဲဖြစ်ပါတယ်။လက်တလောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအရက်ဖက်ဖွဲ့စည်းတွေနဲ့အဓိကတိုက်ခန့်ပါတီတို့ကတောင်းဆိုနေပေမဲ့တိုးတက်မှုအလားအလာတစုံတရာမတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေသေးပေမဲ့ငြင်းချမ်းပြီးတော့အလားအလာကောင်းတွေတွေ့နေရတယ်လို့ Mr. Russell ကပြောပါတယ်
။ Now there of course Burma has many problems but the transformation in the economy the transformation in the lives of the Burmese people the opportunities that have opened up and the scope of international cooperation and
so မှန်ပါတယ်အခုချိန်မှာမြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေတော့ဒါပေမဲ့စီးပွားရေးကဏ္ဍပြောင်းလဲနေပါပြီမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝတွေပြောင်းလဲလာနေပါပြီအခွင့်အရေးတွေလမ်းပွင့်နေပါပြီနောက်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပမာဏနဲ့မြန်မာနိုင်ငံပေါ်ထောက်ခံမှုတွေဟာတော်လိုင်းတရဆင်နွှဲပြီးတော့ပေးဆက်လိုက်ရတဲ့တံမိုးတွေကြောင့်မဟုတ်ပါဘူးအခြေအနေကကျွန်တော်တို့မြင်နေရတဲ့အတိုင်းပဲငြိမ်းချမ်းပြီးတော့အလားအလာတွေပြည့်နေတဲ့အပြောင်းလဲပ
ါဒါကြောင့်လဲမြောက်ကိုရီးယားမှာအပြောင်းလဲဖြစ်ဖို့ရာဟာမြန်မာနိုင်ငံဥပမာကပြနေတယ်လို့ပဲအစိုးရအပြောင်းလဲတစ်မျိုးဖြစ်ဖို့မလိုပါဘူးလို့မစ္စတာရက်ဆယ်ကနမူနာပေးပြောဆိုသွားတာပါမစ္စတာရက်ဆယ်ကအမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးတော့ပြောဆိုရမှာသမ္မတဥဘာမဟာလက်ရှိအမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်လေပတ်ခဲ့တယ်လို့မြန်မာသမ္မတဦးသိန်းစိန်ဟာလည်းဝါရှင်တန်ကိုလာရောက်လေပတ်ခဲ့တဲ့အကြောင်းပြောဆိုပါရတယ်။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာအမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့နီးကပ်တဲ့ဆက်ဆံမှုတွေအဆက်မပြတ်ပြုလုပ်ခဲ့တယ်လို့အမေရိကန်လွှတ်တော်အမတ်တွေထိတ်တန့်အရာရှိတွေဟာလည်းမကြာခဏတွားရောက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါရ။အခုလက်တလုံးမှာကိုအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall ဟာမြန်မာနိုင်ငံမှာ၄ရက်ခရီးရောက်ရှိနေပါတယ်။ Mr. Scott Marshall ဟာမြန်မာနိုင်ငံမှာရှိနေစဉ်ရန်ကုန်နေပြည်တော်နဲ့ရှမ်းပြည်နယ်တို့ကိုတွားရောက်မှာဖြစ်ပြီးအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူငယ်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ဦးဆက်မိုးဝေပြပြခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားပြည်လုံးကျွတ်ပြည့်ရဲ့ရေလက်မှတ်မထိုးနိုင်သေးတာဘာကြောင့်လဲဆိုတာကိုကြားရဖို့ရှိပါတယ်။အခုတော့ရခိုင်ပြည်နယ်မှာ နိုင်ငံသားစီစီရေးစံသက်အစီအစဉ်ရနာလိုက်တဲ့အကြောင်းကိုပြပြပါဦးမယ်။ရခိုင်ပြည်နယ်မှာနိုင်ငံသားစီစီရေးကပြားထုတ်ပေးတဲ့လုပ်ငန်းတွေကိုနိုင်ငံတော်အဆင့်စီမံကိန်းတွေထားပြီးဆောင်ရွက်တော့မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဒါကြောင့်ယာယီနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားသူတွေအနေနဲ့လူဝင်မှုကြီးကြပ်ရေးမှာပဲပုံမှန်လုပ်ငန်းစဉ်တွေနဲ့သာရှောက်ထားရတော့မှာဖြစ်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တွင်းမှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကြားမှာလည်းတုံ့တက်မှုတွေအမျိုးမျိုးရှိနေကြတာပါအပြည့်အစုံကိုရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်တွင်းကမွတ်စလင်လူနည်းစုတွေတော်တော်များများရှိတဲ့မြို့မြို့နယ်တွေမှာနိုင်ငံတော်စစ်နဲ့စံသက်စီမံဆောင်ရွက်နေတဲ့နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးမှုစီစဉ်တွေမအောင်မြင်တာကြောင့်ရပ်ဆိုင်းလိုက်ပြီးတော့ဒီလိုစီမံကိန်းတွေကိုခြားမြို့နယ်တွေမှာလည်းဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မောင်က VOA ကိုပြောပါတယ
်ဒါတော့ကျွန်တော်တို့မနေ့ကမြေပေါ်ပိုင်းတော့ project အနေနဲ့လုပ်တယ်ဒီနေ့ကျတော့ပိုင်းတော့ project အနေနဲ့မတော်တော့မယ်တနင်္ဂနွေလုံးမှာလုပ်တဲ့ verification အနေနဲ့ပဲသွားမယ်ဆိုတော့အခုကျွန်တော်တို့ဒီခိုင်ပြည်နယ်မှာနဲ့တနင်္ဂနွေလုံးပါဝင်ပေါ့ဟိုဒီ6ဓာတ်လေးကျွန်တော်တောင်းပြီးတော့မှရတဲ့6ဓာတ်လေးကိုကျွန်တော်စစ်ပြီးရင်တော့တနင်္ဂနွေလုံးအတိုင်းတနင်္ဂနွေလုံးကိုကောက်တဲ့အတိုင်းကိုပဲအခုပြည်နယ်တပြည်နယ်လုံးမှာလည်းဒီ6ဓာတ်ကိုအခုလက်ခံပြီးရင်တော့ဒါပြီးရင်တော့ဒီစစ်တာကတော့တနင်္ဂနွေလုံးအတိုင်းတာနဲ့ပဲဒါအရင်လိုပုံမှန်ဖြစ်သွားမယ်ဟိုလိုပိုင်းတော့ project အနေနဲ့မတော်တော့ဘူးပေါ့နော
်ဘာဖြစ်လို့များဒီရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားစီစီကပ်ပြားထုတ်ပြီးတဲ့စီမံကိန်းတွေကိုဆက်ပြီးတော့မဆောင်ရပေးတော့လဲခင်ဗျအ
ဲဒါကတော့ဒီမှာလည်းအခုကျွန်တော်တို့ကဒီရခိုင်ပြည်နယ်ကိစ္စကလည်းရှုပ်ထွေးပါတယ်လေရှုပ်ထွေးတဲ့ဆိုတာကဒီ verification အခုလုပ်မယ်ဆိုပြန်တော့လဲအဲဒီကကျွန်တော်တို့မရှိတဲ့အတုံးလုံးနာမည်တွေနဲ့ပြောဆိုပြီးတော့မှဆိုတော့ verification ကလည်းအဲလို့လို့ရဟို progress တွေမရဘူးဖြစ်နေတာပေါ့နော်ဆိုတော့ဒီမှာတဲ့ဟိုသမယိုးကြကိစ္စတွေမဟုတ်ဘဲနဲ့ဖြစ်နေတဲ့ခါကျတော့အဲလောက်ရခင်ရတဲ့ဟာတွေတော်တော်လေးတော့ဟိုအခက်အခဲရှိပါတယ်ဗျာ
quite gal လို့ခေါ်တဲ့ယာယီနိုင်ငံသားကက်ရှိတဲ့သူတွေကနေအမျိုးသားမှတ်ပုံတွေရှောက်လို့တဲ့သူတွေအတွက်မြေပုံမြို့နယ်အတွင်းမှာပဲပြီးခဲ့တဲ့2014ခုနှစ်အတွင်းကစီမံကိန်းချပြီးတော့ဆောင်ရွက်ပေးခဲ့တာပါမြေပုံကအစီအစဉ်အောင်မြင်တဲ့ဆိုရင်ရခိုင်ပြည်နယ်တွေကချားမြို့နယ်တွေဖြစ်တဲ့စစ်တွေဘူးတိတော်မောင်းတော်မြို့တွေမှာလည်းစီမံကိန်းတွေချပြီးတော့ဆောင်ရွက်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့အခုခါမှာတော့မွတ်စလင်လူနည်းစုတွေအတွက်ဒီလိုနိုင်ငံသားစီစီကပ်ပြားထုတ်ပေးတာတွေတည်ထောင်စီမံကိန်းချပြီးတော့မလုပ်ဆောင်တဲ့ပုံမှာရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုရှုမြင်ပါတယ်
။ဘာသာပြန်နေလဲဆိုတဲ့ပုံစံမျိုးရှိလို့ဒီနေ့ထက်ပြီးနော်အဲ့ဒီဒေသမှာစစ်တွေလို့ပါဆိုရင်တိမ့်ကျော်ရှိရယ်မောင်းတော်မှာလည်းရှိရယ်ဘူးရောင်မှာလည်းရှိရယ်အဲ့လိုအစုခေရှိတဲ့နေရာတွေမှာတောင်မှနော်ကျွန်တော်တို့ဒီ96ယောက်ပဲဖြောက်ထားတယ်ဆိုတော့ဟောဒါဟာသူတို့နိုင်ငံလုံးအတိုင်းအတာနဲ့ဘလောက်ပဲဆင်းပြေးပါစေဒီလူတွေကတော့ဖိုက်ကကိုကင်ထားတဲ့လူတွေကတော့လာလျှောက်တော့မှမဟုတ်ဘူးအခုဆိုရင်ဖိုက်ကနဲ့လည်းသူတို့နိုင်ငံသားအခွင့်အရေးရထားပြီဆိုတော့ဒါတွေပို့ပြီးတော့ကျွန်တော်ဒီနိုင်ငံသားစီစီလုံငန်းစီဟာဟာလားကြက်ကြဲနဲ့နောက်ဆုံးမှာတော့ဒီလိုပဲအဆုံးသတ်ဖို့ကျွန်တော်မြင်ပါတယ်ခင်ဗျာနော
်ဒါပေမဲ့တစ်ဖက်မှာတော့မွတ်စလင်ဘာသာဝင်ဘူတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရွှေမောင်ရဲ့အမြင်ကလည်းအခုလိုရှိပါတယ
်အဲကျွန်တော်က project ပဲလို့ဖြတ်လိုက်တယ်ပြောဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့စီမှာရှိနေတယ်နော်ဒီယာယီတက်တကယ်လက်မဲ့ကန်ဆောင်ထားတဲ့လူတွေရဲ့ကျွန်တော် generation ကိုကြည့်ရမယ်ဗျအရင်တော့အမျိုးသားမှတ်ပုံတဲ့ကန်ဆောင်ထားတဲ့လူတွေသူတို့ရဲ့မိဘတွေဘိုးဘွားတွေရှိမယ်ဆိုရင်အဲ့ဒါတွေကိုကျွန်တော်နိုင်နှစ်ပုံစံနဲ့ရှောက်ဆယ်ပြီးတော့မှပုံမှန်နိုင်ငံသားစီစီရေးကပ်ပြားတွေကျွန်တော်ကဒါထုတ်ပေးမယ်ဆိုရင်တော့အချိန်တိုပြန်မှလည်းပြွားနိုင်တယ်ကျွန်တော်ဒီပြဿနာလည်းပြေလည်သွားနိုင်တယ်ဗျ
2014ခုနှစ်အတွင်းကမြေပုံမြို့နယ်တင်းမှာနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးရေးစံသက်စီမံကိန်းအရာယာယီတက်တေကလက်မှတ်ရှိတဲ့လူ20ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်နိုင်ငံသားစီစီရေးကပ်ရဖို့အခွင့်အရေးရှိတဲ့လူ200လောက်ကိုလည်းယာယီတက်တေကလက်မှတ် white card တွေကိုလည်းထုတ်ပေးခဲ့ပါတယ်ဒီစီမံကိန်းကိုဒေသခံရခိုင်လူမျိုးတော်များကအပြင်းထန်ကန့်ကွက်ခဲ့ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မောင်အောင်ဒီစီစဉ်အတွက်ရောက်ရှိလာခြင်းပါပဲအင်ဒီကားတွေပိတ်ပြီးတော့ဆန္ဒပြတဲ့အထိပြင်းထန်မှုတွေရှိခဲ့ပါတယ်လက်တလုံးမှာလည်း2008ပွဲစည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူခွင့်လုပ်တဲ့အချိန်မှာမဲပေးဖို့အတွက်ရည်တတိကံလက်မှတ်ကန်ဆောင်သူတွေအထူးသဖြင့်တော့ဝှက်ကက်ကန်ဆောင်သူတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာလည်းကန့်ကွက်မှုတွေရှိနေပြီးတော့အငင်းပွားမှုတွေလည်းဒီနေ့ထိရှိနေတာပါခင်ဗျာ
ကိုအောင်ရဲမမောင်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်အာရှဒေသတွင်းမှာတရုတ်ရဲ့ဩစာကြီးထွားလာမှုကိုထိန်းချုပ်ဖို့အိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံကဘလို့ခြေလှမ်းတွေပြင်လာကြတယ်လဲဆိုတာကိုမကြခင်မှာကြားဖို့ရှိပါတယ်အခုတော့မပြေလည်နိုင်သေးတဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားကငြိမ်းချမ်းရေးဆွေးနွေးပွဲကိုကြည့်ရအောင်ပါရှင်အစိုးရနဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေရဲ့ကိုယ်စားလှယ်တွေဟာမနေ့ကအကျိုးလုပ်ငန်းညှိနှိုင်းဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပရာနောက်တစ်ချိန်ဒီပြစ်ခတ်ရဆဲရေးစာချုပ်အတွက်ဆွေးနွေးပွဲကိုတော့ဒီလ 73ရက်နေနောက်ပိုင်းမှာရန်ကုန်မှာကျင်းပပေးဖို့သဘောတူခဲ့ကြပါတယ်။တဆက်တည်းမှာပဲဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုနဲ့မှာသဘောတူညီချက်တစ်ရက်ကိုလက်မှတ်ထိုးနိုင်ဖို့လည်းဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးပြည်ခတ်ရက်စေးဆိုင်ရာဆွေးနွေးပွဲတွေဟာလေးလကျော်ကြာရပ်တန့်ခဲ့ပြီးတဲ့နောက်အစိုးရရဲ့ပြည်ထောင်စုညီချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာနေကင်းနှစ်နာရီကနေညနေ9နာရီအထိအကျိုးညှိနှိုင်းဆွေးနွေးခဲ့ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေကြားမှာတရားရှိတဲ့အဓိကသဘောတူညီချက်ကိုတော့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒီပေါ်လာ73ရက်နေ့နောက်ပိုင်းမှာရက်စနေပြီးတော့ရေမျိုးမှာကျင်းပမယ်လို့ဒီနေ့အဲ့သဘောတူညီချက်ကိုရပါတယ်။
ဒီကနေ့ဆွေးနွေးတဲ့အချက်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ UNFC ခေါ်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကမ်းလှမ်းထားတဲ့ပြည်ထောင်စုနေမှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဆိုတဲ့အချက်ကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဦးလာမောင်ရွှေကပြောပါရတယ်
။တိုင်းရင်းသားတွေကအဆိုပြုနေတဲ့ဖေဖော်ဝါရီ12ရက်နေ့မှာဒီလိုမျိုးလက်မှတ်ရေးထိုးဆိုင်ဖို့ကိစ္စပါပဲ။အဲ့ဒါကိုတော့ဒီနေ့ဦးမန်ဟန်သားတို့ကလည်းအညီကိုစာရင်းနဲ့
အခြားဆွေးနွေးတဲ့အချက်တွေမှာတော့အရင်ဆွေးနွေးပွဲမှာတစ်ဆုံနေတဲ့အချက်တွေကိုလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းဆွေးနွေးဖို့ဆိုတာပါဝင်တယ်လို့လာမယ့်ပြည်ထောင်စုနေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်ဖို့အတွက်ဖိတ်ကြားတာတွေပါဝင်ပါတယ်ဦးအောင်မင်းခေါင်းဆောင်တဲ့ UPWC ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSSA တောင်ပိုင်းကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီဆွေးနွေးပွဲမှာတနိုင်ငံလုံးအပြစ်မရခင်မှာနားလည်မှုစာချုပ်လွှာတစ်ခုပူးတွဲလက်မှတ်ရေးထိုးဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ရေးဘက်ကအဓိကတင်ပြတဲ့အချက်ကို RCSSSSA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကအခုလိုပြောပါတယ်
။ဦးအောင်မဲဆွေးနွေးချက်အရတော့ဒီကျွန်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိပြီးတောင်းဆိုနေတဲ့ဒီနိုင်ငံရေးအမှတ်ခံချက်တုံးတွေရရှိဖို့ဆိုတဲ့အကိစ္စပါ။အဲ့ဒါကတော့ဖက်ဒရယ်ပြည်ထောင်စုနိုင်ငံတိဆောက်သွားဖို့အတွက်ဆက်လက်ဆွေးနွေးပါမယ်ဆိုတဲ့အဲ့ဒီကျန်ချက်တော့နိုင်ရေးစနစ်ကိုဆက်ကိုတက်ဒီနေ့ရှိတော့ဒီဆိုတဲ့အကြောင်းပေါ့နော်။တော့ချက်ကတော့နိုင်ရေးစနစ်မပေါ်လေကိုနှုတ်တစ်ဖက်ညီနိုင်ပြီးတော့ရေးဆွဲတော့ဒီဆိုတဲ့အကြောင်းပေါ့။နောက်ပြီးတော့တနိုင်အောင်လို့ပြည့်ခတ်ရစေရေးအချုပ်ကိုလည်းအနုနဖက်သဘောတူညီချက်ရအောင်များများသဖြင့်အဲ့ဒီနိုင်ရေးတော့ကြာပါမယ်ဆိုတဲ့ဥပဆောင်ရမှုနားလည်မှုစာချုပ်မှာလက်မှတ်ထိုးနိုင်ရင်ကောင်းမယ်ဆိုပြီးတော့ဆွေးနွေးကြတာပ
ါ Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး UNFC ကဇန်နဝါရီလ29ရက်နေ့ကဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကတိကဝတ်ပြုလက်မှတ်ရေးထိုးဖို့အတွက်အစိုးရကိုကမ်းလှမ်းခဲ့တာဖြစ်ပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းက RCSS ကိုကမ်းလှမ်းရမှာတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းလက်မှတ်ရေးထိုးဖို့ပါရှိတာကြောင့်အဓိပ္ပာယ်ကွဲလွဲချက်တချို့ရှိနေပါတယ်ဒီအချက်နဲ့ပတ်သက်ပြီး UNFC ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ် NCCT အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးနိုင်ဟန်သားကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတစ်ခုမှာရောက်ရှိနေတာကြောင့်ဖြေဆိုနိုင်ခြင်းမရှိပါဘူး UPWC နဲ့ NCCT တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလက6ကြိမ်မြောက်အဖြစ်ရန်ကုန်မှာနောက်ဆုံးဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာနှစ်ဖက်အကြားညှိနှိုင်းမရတာနဲ့တင်းမာတာတွေဖြစ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ပြီးတဲ့နောက်အောက်တိုဘာလမှာနောက်တစ်ကြိမ်ထပ်မံမတွေ့ဆုံနိုင်ခဲ့ပါဘူး။နိုဝင်ဘာလကုန်ပိုင်းမှာတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဗိုလ်တင်တန်းကြောင့်ပြစ်ခတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ဆွေးနွေးပွဲတွေဟာလေးလကျော်ကြာကြန့်ကြာခဲ့တာလည်းဖြစ်ပါတယ
်။ဆရာရှင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမှတ်ပြုကပြတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆိုးဖြစ်တွေဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ ပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွင်နေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါစေရှင် VOA ကနေတောက်ကြနေမနေ့ခင်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုကြံနေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုဆက်ပြောပြပါမယ်ရှင်မကြသေးခင်ကသွားရောက်ခဲ့တဲ့အိန္ဒိယခီးစဉ်တွင် American သမ္မတ Barack Obama နဲ့အိန္ဒိယခေါင်းဆောင်တွေဟာအာရှပစိဖိတ်နဲ့အိန္ဒိယသမုဒ္ဒရာဒေသတွင်တည်ငြိမ်အေးချမ်းမှုတွေတိုးမြင့်နိုင်ရေးပုံမနီနီကက်ကက်လှုပ်ဆောင်ကြဖို့တန်ဋိဌာန်ချမှတ်ခဲ့ကြပါတယ်အိန္ဒိယဆိုရအနေနဲ့တရုတ်ရဲ့ဩဇာကြီးထွားလာမှုကိုထိန်းချုပ်ဖို့အမေရိကန်နဲ့ပုံပြီးရင်းရင်းနှီးနှီးဆက်ဆံလာတဲ့တစ်ချိန်တည်းမှာသူတို့ရဲ့အိမ်နီးချင်းဖြစ်တဲ့တရုတ်နဲ့လည်းပြည်လဲအောင်ကြိုးပမ်းနေကြတာပါဒီအကြောင်း New Delhi မြို့ကနေ VOA သတင်းတောင်အန်ဂျနာပက်စထရီချာကသတင်းပေးပို့ထားပါတယ်ရှင်ဒီတစ်ပတ်ထဲအိန္ဒိယနိုင်ငံသားရေးဝန်ကြီးရှူမာဆွာရက်တရုတ်နိုင်ငံကိုတွားရောက်ချိန်မှာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာနေတဲ့အခြေအနေပေါ်တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေအကောင်းမြင်သဘောထားတွေပြောဆိုခဲ့ကြတာတွေ့ရပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်ရေးအိန္ဒိယရဲ့ကြိုးပမ်းချက်နဲ့ပါကစ္စတန်နိုင်ငံကိုပြစ်မှတ်ထားဖို့ယူရပုံရတယ်လို့အများကမြင်နေကြတဲ့အကြမ်းဖက်သမားတွေကိုထောက်ပံ့ခိုလုံခွင့်ပေးနေတဲ့တိုင်းပြည်တွေကိုအရေးယူနိုင်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကချမှတ်ဖို့အိန္ဒိယရဲ့အဆိုပြုချက်ကိုလည်းတရုတ်နိုင်ငံကထောက်ခံခဲ့တာပါ။အိန္ဒိယနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်အမေရိကန်ဆိုင်ရာတာအမတ်ကြီးဟောင်းလည်းဖြစ်တဲ့လာလစ်မန်စင်ကတော့အိန္ဒိယအနေနဲ့ဗမ်မလိုက်ရေးမူဝါဒကိုတိတိတတ်တတ်ဆွန့်လွတ်နေပြီလို့မြင်ပါတယ
် China is not directly mentioned but there is a perception among the diplomats and the strategic planners
တရုတ်နိုင်ငံကိုတရက်ရည်ညွှန်းမပြောပေမဲ့လို့တန်တမန်တွေနဲ့မဟာဗျူဟာချမှတ်သူတွေကြားမှာတော့ရေးရှိမှာတရုတ်နိုင်ငံဟာချိန်ချောက်မှုတစ်ခုဖြစ်လာနိုင်တယ်ဆိုတဲ့အမြင်မျိုးရှိကြပါတယ်ဒါကြောင့်လေမစ္စတာမူရီရဲ့အရှိအရှာမူဝါဒနဲ့သမ္မတအိုဘားမားရဲ့အာရှဒေသမှာချင်းကွင်းရှာညှိရေးမူဝါဒတွေဟာကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်တို့ကမြင်တာပါ။ဒါကြောင့်လေအမေရိကန်ကမဟာဗျူဟာကျတဲ့မိဖက်နိုင်ငံတစ်ခုဖြစ်တာမကအိန္ဒိယအတွက်အဓိကအကျဆုံးမဟာဗျူဟာမိဖက်နိုင်ငံတစ်ခုလည်းဖြစ်ပါတယ်
။အိန္ဒိယနဲ့တရုတ်ကြားစီးပွားရေးရာဆက်ဆံရေးမှာအောင်မြင်နေပေမဲ့လေ1962ခုနှစ်ကဖြစ်ပွားခဲ့မှုတဲ့စစ်ပွဲငွေတပွဲရဲ့အကျိုးဆက်ဖြစ်နေတန်တရားတွေလည်းနက်နက်ဆိုင်ဆိုင်ရှိနေတာပါ။အိန္ဒိယသမုဒ္ဒရာဒေသရင်းမှာတရုတ်နိုင်ငံကဩဇာချဲ့ထွင်လာနေတဲ့အပေါ်မှာလည်းအိန္ဒိယနိုင်ငံကစိုးရိမ်နေပါတယ်။မနစ်တုန်းကသီရိလင်္ကာနိုင်ငံမှာတရုတ်ရေငုပ်တင်မောနှစင်းစိုက်ကတ်တုန်းကလည်းအိန္ဒိယအစိုးရကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့ရတာပါ။ဝန်ကြီးချုပ်မူရီကတော့ပြီးခဲ့တဲ့နှစ်ထဲဝန်ကြီးချုပ်အဖြစ်စတင်တာဝန်ယူခြင်းကစလို့အိန္ဒိယနိုင်ငံဟာအာရှမှာပို့ပြီးအရေးပါတဲ့အခိုင်ကဏ္ဍကနေပါဝင်နိုင်မှုရည်မှန်းထားတယ်ဆိုတာကိုလျှို့ဝှက်မထားပါဘူး။တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ဂျပန်နဲ့ဗီယက်နမ်လိုတိုင်းပြည်တွေနဲ့လည်းရင်းနှီးနှီးဆက်ဆံမှုပြပြတသားလုပ်ခဲ့တာပါ။နယူးဒေလီမှာရှိတဲ့အိန္ဒိယကကွယ်ရေးနဲ့မဟာဗျူဟာရေးရာဌာနအကြီးအကဲဆုခ်ဒီယိုမူနီကတော့အမေရိကန်နဲ့မိတ်ဆွေတစ်ဖွဲ့တာဟာတရုတ်နဲ့ဆက်ဆံရာမှာပို့ပြီးတော့လွဲကူလာနိုင်တယ်လို့အိန္ဒိယနိုင်ငံကမူဝါဒရေးရာချမှတ်သူတွေကမျှော်လင့်နေတယ်လို့အခုလိုပြောပါတယ
် There is a feeling that China behaves properly when they know that they are under pressure
တရုတ်နိုင်ငံအနေနဲ့ဖိအားပေးခံရတယ်ဆိုတာကိုသိလာတဲ့အခါမျိုးမှာကောင်းကောင်းမွန်မွန်ပြုမူတတ်တယ်ဆိုတဲ့ခံစားချက်မျိုးရှိကြပါတယ်ဒီအချိန်တွေကအိန္ဒိယအတွက်တော့တရုတ်နိုင်ငံကပိုးပြီးလဲလဲလျော်လျော်နဲ့ပျော့ပျော့ပြောင်ပြောင်ဆက်ဆံလာစေမဲ့ဖိအားတွေလည်းဖြစ်လာနိုင်ပါတယ်
တရုတ်အစိုးရပိုင်းမီဒီယာတွေမှာတော့သမ္မတအိုဘားမားရဲ့နယူးဒေလီခီးစဉ်ကိုအပေါ်ယံဆက်ဆံရေးဖြစ်သုံးနှုန်းပြီးအိန္ဒိယအနေနဲ့လည်းအနောက်နိုင်ငံတွေရဲ့ဩဇာအောက်မရောက်ဖို့တတိပေးတဲ့သဘောထားတွေနဲ့တုံ့ပြန်ခဲ့ကြပါတယ်။သမ္မတအိုဘားမားကတော့အမေရိကန်နဲ့အိန္ဒိယတို့ရဲ့ရင်းနှီးတဲ့ဆက်ဆံရေးကြောင်းတရုတ်နိုင်ငံအနေနဲ့ချိန်ချောက်ခံနေရတယ်ဆိုတဲ့ခံစားချက်မျိုးမဖြစ်ဖို့အင်တာဗျူးမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာပါ။အိန္ဒိယအစိုးရကလည်းတရုတ်နိုင်ငံကိုအဆုံးရှုံးခံပြီးအမေရိကန်နဲ့ဆက်ဆံရေးတွေတိုးမြင့်တာမျိုးမဟုတ်တဲ့အကြောင်းတရုတ်နိုင်ငံဘက်ကလက်ခံလာအောင်ကြိုးပမ်းတာတွေလည်းရှိပါတယ်။အိန္ဒိယအတွက်ရှေ့လာမဲ့လတွေအတွင်းအဓိကစိန်ခေါ်မှုအဖြစ်နဲ့ကတော့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတွေကြီးထွားလာမဲ့တစ်ချိန်တည်းမှာတရုတ်နိုင်ငံကိုလည်းဘေးဖယ်ထားသလိုမဖြစ်အောင်စူးစမ်းဖို့ပဲဖြစ်မယ်လို့လည်းစမ်းစစ်သူတွေကယူဆနေကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ February 6ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz ကို325လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ50 kHz 5995ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာတော့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်း English သင်ခန်းစာစီစဉ်တဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်ဒီစီစဉ်မှာ
အဲ့လိုတက်တဲ့အချိန်ကြာလေလေဒီအုံနောက်ကိုသွားတဲ့အောက်ဆီဂျင်ကလဲသွားလေလေအုံနောက်ကထပ်ထိခိုက်လေလေဖြစ်တာပေါ့ပို့ပြီးတော့
ဝါယူပြန်တာဒါမှမဟုတ်တက်တဲ့ယောဂနဲ့မှားနိုင်တဲ့ပြဿနာတွေအကြောင်းကိုတင်ဆက်ထားပါတယ်ရှင်နောက်ပိုင်းထုတ်လွှင့်ပေးမယ့်တိုင်းရင်းသတင်းလွှာမှာလည်းတိုင်းရင်းသားဒေသကနောက်ဆုံးအခြေအနေတွေကိုကြားကြရမှာပါအခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် th the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ device ဒီဘက်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်တီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကကြီးစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေရှိကြပါလေဒီလိုလိုချင်အားဖြင့်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရေလို့ရည်ညွှန်းသုံးပါတယ် noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Crew ပြီးတဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a joke and had the audience laughing
Tom nga me gun pyo bu lu au ji shi yat de kha ma taik ko sait pu ni da da ba me tu ga prita ne yin ni aw yi sia sa pyo lai do prita le tbo ja yin ni ja de li lu di be ya ba de u ma ko naw ta khaw na sin ji ja ya aw
Tom was very nervous as he stood in front of the crowd to give his speech So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်တီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
Break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်ကျန်းမာရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာကလေးလူငယ်အပါအဝင်လူကြီးတွေပါတက်တက်တဲ့ဆိုပြီးဆေးကန်းလာပြလေးရှိပေမဲ့တကယ်တက်တဲ့ယောဂမဟုတ်တာတွေအများကြီးရှိနေတယ်လို့ကလေးအထုကူတွေကဆိုပါတယ်။ဒီတက်တဲ့ယောဂမဟုတ်တာသိကြအောင်မလုပ်သင့်ပါတည်းဘလို့လက္ခဏာတွေနဲ့ခွဲနိုင်တယ်လဲဆိုတာကိုစေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမူပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင
်โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ကလေးငယ်တွေဒီမဖျားပဲတက်တဲ့နေရာမှာဝယ်ယူပြန်လို့အလွယ်ခေါ်ပေမဲ့လည်းဒီအတက်ယောဂါလို့ပဲခေါ်သင့်တဲ့ဒီတကယ်တက်တဲ့ယောဂါပေါ့ဆရာနော်အဲ့ဒါနဲ့တခြားမှားနိုင်တဲ့ယောဂါအခြေအနေလက္ခဏာတွေရောရှိလားဆရာကြီ
းဟုတ်ရှိပါတယ်ဒီကလေးတွေမှာတက်တာတော့အရွယ်အစားဝတ်မှုတည်ပြီးတော့တက်တဲ့မျိုးစားလည်းရှိတယ်ပေါ့ဗျာစိတ်ပညာမှာတော့ဒီအတက်ယောဂါတွေကတော်တော်လေးအုပ်စုခွဲထားတာရှိသေးတယ်အဲ့တော့မျိုးစားမျိုးစုံမှာမူတည်ပြီးတော့လက္ခဏာတွေကခေါ်ရတယ်အဲ့လိုပဲဒီတက်တဲ့ရွယ်ပေါ့ဗျာမူတည်ပြီးတော့လေဒီယောဂါတစ်ခုပဲမူကြီးကဆိုမှပြားပါဖြစ်ဆိုင်ငယ်ဆိုင်ငယ်တက်လို့မရှိဘူးသူကမျက်လုံးလေးပေကလပ်ဖြစ်တယ်လို့လက်ခံလေးပြလာတယ်တဲ့တဲ့တနည်းအားဖြင့်စိုက်ကြည့်တယ်လက်ကလေးကတောက်လာတယ်ငယ်လေးတက်တာခွဲကြခက်လေးပေါ့နော်ဒါပေမဲ့လူကြီးမှလည်းဒီတက်တာနဲ့ဆင်ရင်တူတဲ့ယောဂတွေကအများကြီးမှားနိုင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကပါရေးကြည့်လဲဆိုလို့ရှိရင်တက်တယ်လို့ပြောပြီးဆိုရမယ်တွေ့တဲ့လူရဲ့ပေါ်ပြချက်ပေါ့နော်မျက်မြင်သက်တည်းရဲ့သက်ဆိုချက်ပေါ့ဆိုတာဘယ်လိုတက်တာလဲဘယ်လိုဖြစ်သွားတာလဲဒါအဓိကရေးကြည့်ပါအရင်ခေတ်ကတော့ဒီအရေးရဖို့အတွက်ဒီကလေးကိုဆေးရုံတင်ထားလို့ဆက်လေးလိုက်ဗီဒီယိုရိုက်ထားတယ်ပေါ့ဒါပေမဲ့ခုခေတ်မှာတော့တယ်လီဖုန်းတွေမှာဗီဒီယိုရိုက်လို့ရတဲ့ခါကျတော်တော်လွယ်သွားတယ်တက်တဲ့ချိန်မှာတယောက်ကရိုက်ထားလိုက်တော်တော်များများမိပါရောစိတ်ပူနေပါလေဒါပေမဲ့တယောက်ကရိုက်ထားလိုက်ချင်ပြီးဆရာဝန်ကြည့်လို့ရတော့ဘယ်လိုဖြစ်သွားလဲဒါဒီတကယ်တက်တာမတက်တာပေါ့နော်ဒါလို့ခွဲခြားလို့ရတယ
်ဟုတ်ကဲ့အဲ့တော့အခုလို့ဒီခွဲခြားပြီးတော့တိလိုက်တဲ့ခါမှာပေါ့ဆရာနော်တကယ်တက်တဲ့ယောဂါမဟုတ်နိုင်တဲ့အခြေအနေတွေဘယ်လောက်များများရှိလဲဆရာကြီး
ရှိပါတယ်ကျွန်တော်တို့ကမကြာခဏတော့ဟိကလေးဆရာဝန်နေနေတော့ဒီတက်တဲ့ပြဿနာကနေတိုင်းရှိတယ်ပေါ့နော်တခါတည်းကပြားတယ်ပေါ့ကွာခုနပြောတဲ့အတက်ယောဂလိုမျိုးကမပြားပဲတက်တာပေါ့တချို့ကလည်းတကယ်တက်တာပေါ့နော်တခါကြီးကလည်းမှကလေးကဦးငင်ငယ်လေးဆိုဘာဖြစ်တယ်လဲဆိုမှနှာခေါင်းပိတ်တယ်လို့ဆိုလို့မရဘူးလို့ဆိုလို့ရတာကပစာကြီးဟာပြီးခေါင်းကြီးလိုင်သွားတယ်ဆိုရင်ဒါမျိုးကတော့တက်တယ်လို့ပြောတာပေါ့ကျွန်တော်တို့ဘက်ကတော့ကတတာဟိုကြီးမဟုတ်ကြီးဆိုတော့တော်တော်လေးစဉ်းစားပါတယ်။ဒါပြင်ပေါ်ဒီပြင်ချက်လက်တည်းလည်းအများကြီးရှိတယ်ပေါ့နော်။ဥမာအဖြစ်တချို့ကလေးငယ်လေးတွေပေါ့တမင်းမင်းမှာဆိုဖြစ်တတ်တယ်။စိတ်ရမ်းကြည့်တယ်ပေါ့။ငိုမလို့ဆိုတော့တခါပဇာကြီးဟာတော့အသက်ကမရှိတော့အားယူနေတာ။အဲကြလို့ရှိရင်လည်းအသက်ရှိတာမရှိတာကြာတော့အောက်ဆီဂျင်ကခေါင်းအောင်မရောက်တော့ဘဲနဲ့ပြာပြီးတော့တကယ်တက်တဲ့အဆင်ကိုရောက်သွားတတ်ပါတယ်။ကျွန်တော်တို့ကဒါတော့ breath holding attacks ကိုပေါ့။အဲ့ဒါရှိလာကိုပေါ့ကိုထိန်းတာပြီးတော့အဲ့မရှိဘဲနဲ့ငိုရင်းပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့လို claim မျိုးကြလဲကျွန်တော်ကဒီချမ်းမြင်ပေါ်မှာဒီပြင်းကြီးပေါ်မှာတစားမောက်နေတာလေးတားလိုက်သူ့ဘာသူပြန်ပြီးတော့အတန်ထွက်လာပြီးပြန်ရဲသွားတာပေါ့နော်နောက်ပြီးတော့ချို့တတင်းကောင်းတတင်းစိုးတစ်ခုကြားလိုက်ရင်ဒါလူကြီးတွေပါဆိုရင်ရုပ်တရက်ဝုန်းဆိုပုံကလေးလဲသွားတယ်ပေါ့နော်ဒါမျိုးကျွန်တော်ကစိတ်ပညာခေါ်တာတော့ဘေးသူဘေးကအတက်ပေါ့လေဒါမှအများပြည်သူအနေနဲ့ကတော့ဒါတက်တယ်လို့ပဲခေါ်တာပေါ့ဒါကျွန်တော်တို့အနေနဲ့တော့ဒါတက်တာနဲ့ကြွားပါတယ်တချို့ကလည်းနေပူကျဲကျဲထဲမှာကြာကြီးရက်နေတယ်ဆိုတော့မှသတိပိုင်းဆွဲပြီးတော့စီလေ့ကျင့်ရေးပါကြာလို့ပါတင်တန်းတွေပါတက်တဲ့ခါကျတက်ကြကြာကြီးနေပြီးခါချွေးတွေထွက်လာပြီးတော့သွေးချိန်ကျပြီးတော့ဝုန်းဆိုဖြစ်လဲတယ်ပေါ့နော်ဒါမျိုးကလည်းဆရာဝန်ခေါ်နေတော့ဒါတက်တာမဟုတ်ဘူးပေါ့နော်ဒါ fainting ခေါ်တော့ပေါ့နော်ဒီအုန်းကိုသွေးသားရောက်သွားပြီးတော့ထွက်ကြတာမျိုးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ကောဒီတကယ်တက်တဲ့ယောဂါမဟုတ်ဘဲနဲ့မှားနိုင်တဲ့အခြေအနေရှိသလား
မတာခဏတွေ့တာအာပျောက်စီတချို့ဒီလိုဆင်းမျိုးကပြီးတဲ့အခါပမာဏမှန်ကန်မှုလိုပါလားကလေးရဲ့ကိုယ်လေးချင်းနဲ့တွေ့ပြီးလို့လားဒီအာပျောက်စီတွေကိုကိုယ်လေးချင်းနဲ့မတွေ့ဘဲနဲ့ပို့ပေးလိုက်ရင်သူတက်တယ်လို့မျိုးဖြစ်တယ်မျက်နှာကြီးခါရခေါင်းကြီးလိမ့်စက်ကြီးလိမ့်လက်ကြီးကောပြီးကြာကြီးဖြစ်သွားတော့ပြီးတော့ကြလာပြန်ကျသွားပြန်ဒါပေမဲ့ပဋိပိပါတော့မလစ်ဘူးဒါလည်းမကြခဏပြေးပါဟုတ
်ကဲ့ဆ
ရာတော့တွေးတဲ့အချိန်လေးတခုကတော့တွေးထဲမှာတခြားတန်နေသွားတယ်ပေါ့ဥမာစားတော့မစားဘူးစားစားချိန်လုံသွားတယ်တွေးထဲမှာတခြားတန်နေပါလဲချွေးတွေထွက်ပြီးတော့ဒါကလည်းပက်တီချောက်တွေတုံပြီးတော့မူးမိုက်ကြတယ်ပေါ့ဗျာအဲ့ဒါဆိုလို့ရှိရင်တက်တာနဲ့မှားလဲမှာတခါလေးကြတဲ့တွေးထဲမှာကယ်စီယမ်လို့ခေါ်တဲ့ထုံးတက်နေတယ်တက်တနီဆိုတာတက်တယ်လို့ဖြစ်တယ်တချို့ဆိုမြင်လဲ ကျွတ်ထိုးနေတောက်ချောက်မပြီးတော့ပေါ့နော်တခါလေးကြလိုက်ပါလို့ဆိုကျွန်တော်ကလွယ်ပါတယ်ဟိုမျက်စိကိုဇုံမဲ့ဇုံမဲ့လို့တာတက်တာမဟုတ်ဒါမဲ့လည်းအကျင့်ပါဝေဒနာပေါ့ဒါပေမဲ့မိဘအနေနဲ့တော့ဒါတက်တယ်လို့ကျွန်တော်တို့လာပြတဲ့အခါရှိပါ
ဟုတ်ကဲ့အခုလိုမျိုးဒီတကယ်တက်တာမဟုတ်ဘဲနဲ့ဖြစ်တဲ့ယောဂါတွေမှာတက်တာကနေတိတိတတာကွာနိုင်တာဆိုလို့ရှိရင်ဆရာဘယ်လိုအချက်တွေကိုအဓိကပြောမလဲ
တက်တာမှာဖြစ်ဖို့များတဲ့အချက်တွေပေါ့ဗျာအဲ့ဒါကြီးကျွန်တော်အရင်ပြောလိုက်ခြင်းလေဟိုမှာတက်တာဖြစ်ဖို့များတဲ့အချက်ကဟိုမှာမျက်စိကပွင့်နေတယ်ပြီးတော့စီးတွေသွေးတွေထွက်သွားတယ်စိုက်ငင်စိုက်ငင်ဖြစ်တယ်နောက်ပြီးတဲ့အခါကျလို့ရှိရင်လည်းသတိလက်သွားတယ်သတိသိခေါ်လို့မရဘူးဒါမှမဟုတ်လည်းနည်းနည်းဝေဝေဝါးဝါးဖြစ်နေတယ်ပေါ့ချက်ချင်းကြီးလို့ပြန်ပြီးတော့ချက်ချင်းသတိပြန်ရမလားဘူးပေါ့တော့တခါကျတဲ့ဒီလက်တွေချောက်တွေမတန်တာတော့ပေါ့နည်းနည်းချန်ခဲ့တယ်ပေါ့အဲ့လိုဖြစ်ရင်တော့ဒီတက်တာပုံဖြစ်ပုံများပါတယ်ဟိုမှာရှာရိုင်ကြိုက်မိတယ်ပေါ့နော်ဒါမျိုးဆိုလို့ရှိရင်တော့တက်တာဖြစ်ပုံများပါတယ
်ဟုတ်ကဲ့အဓိကခွဲနိုင်ဖို့အတွက်ကတော့ဆေးရုံအချိန်ပြပွားတော့အရေးကြီးတာပါဆရာနော
်ဟုတ်ကဲ့အရေးကြီးပါဘာလို့ဆိုဆရာဝန်တော်တစ်ခါလေးခွဲရတာခက်တယ်ခုနပြောသလိုပေါ့ရင်းရင်တက်တဲ့ဟိုမှာဘယ်လိုဖြစ်သွားတယ်လဲဒါလေးကိုသိချမေးရတယ်လိုရရင်လည်းဒီပြန်စမ်းသပ်မှုတွေတက်ခွဲစမ်းသပ်မှုတွေပါလုပ်ရပါနောက်တစ်ခါကလေးမှာတော့ဖြစ်နေတယ်ပေါ့နော်ဒါနဲ့ကြီးတဲ့ရွယ်မှာဖြစ်တဲ့တခါလေးကြလဲဒီစိတ်ကြောက်ဖြစ်တာပေါ့နော် historical gas fit ဆိုတာတကယ်တက်တာမဟုတ်ဘူးတခါကျသူစိတ်တိုင်းမတိုင်းပါလဲတက်တယ်လို့ဖြစ်သွားတယ်ပေါ့နော်တက်တာမဟုတ်ပေမဲ့ तू ကခံစားနေရလို့မဟုတ်သူတကယ်ခံစားနေရပေါ့နော်တက်တဲ့ပုံတွေဖြစ်တယ်ပေါ့အဲ့ဒါကိုခွဲကြရပါတယ
်ဟုတ်ကဲ့စိတ်ပိုင်းဆိုင်ရာ
အခြေအနေလည်းပါလိမ့်ရှိတယ်လေပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့စိတ်ပိုင်းဆိုင်ရာဆိုတော့ကျွန်တော်မြန်မာနိုင်ငံမှာနပ်ပြူစားတယ်ဆုံးပြူစားတယ်စားရှိတဲ့ဖြစ်ပေါ့နော်ဟိုတက်တဲ့ခါမှာပြောလို့ရှိပြီးတော့ကုသမှုမခံရတဲ့အနေအထားမျိုးတွေရော
အဲ့ဒါမျိုးလည်းရှိနိုင်တာပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့သူတင်ကျမကြီးတည်ပညာနည်းလို့ရှင်တော့လေဟိုယောဂရေးရလည်းတော်တော်များများဘာကြောင့်ဖြစ်တယ်ဆိုတာသိချာကားကားတော့မသိဘူးပေါ့နော်အဲ့ဒါတွေကဆုံးပြူစားတာလို့နပ်ပြူစားတာလို့တို့စားပြီးတော့မကူဝဲထားတာလည်းရှိနိုင်တာပေါ့အဲ့လိုမကူဝဲထားတဲ့ခါကျတော့ဒီဆိုင်ငင်ဆိုင်ငင်တက်တာမျိုးပေါ့နော်ခုနလိုရှာခိုင်းပြီးအောင်လောကလေးပြောင်းတက်တာမျိုးချအသက်ရှူတဲ့ကြက်သားတွေကပေါင်လို့ရှိရင်ဘုံနောက်ကိုသွားတဲ့အောက်ဆီဂျင်ညော့သွားတော့အဲ့လိုတက်တဲ့အချိန်ကြာလေလေဒီဘုံနောက်ကိုသွားတဲ့အောက်ဆီဂျင်ကနည်းသွားလေလေဘုံနောက်ကထပ်ထိခိုက်လေလေဖြစ်တာပေါ့အဲ့တော့ပူပြီးတော့ဆူဆူဆူဆူသွားတတ်တာအဲ့ဒီတက်တယ်ဆိုရဲယောဂဖြစ်ရင်တော့သက်ဆိုင်ရာတက်ချမ်းလာလေတဲ့ကျန်းမာရေးဝန်ထမ်းနဲ့ပြပေးပါမယ
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာစီစဉ်ကိုတင်ဆက်ပေးပါမယ်နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေတိုင်းရင်သားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းမင်းရဲ့အစိုးရကနေဟာခါမျိုးကလက်ဝါကတိုင်ပြောင်းရွှေ့ဖယ်ရှားပေးဖို့အမိန့်ကိုပြန်လဲရုပ်သိမ်းလိုက်လို့စန္ဒဖော်ထုတ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြခေါင်းဆောင်တွေကပြောပါတယ်။မျိုးဆောင်ဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်မှာကျင်းပခဲ့တယ်ဆိုတာနဲ့တရုတ်နိုင်ငံကိုတင်ပို့မဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မတေးကျွန်းကရေနံပိုက်လိုင်းကိုဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ချင်းပြင်းတဲ့ဟာခါမျိုးစူတောင်းပြည့်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝါကတိုင်ပြောင်းရွှေ့ဖယ်ရှားဖို့ထုတ်ပြန်တဲ့အမိန့်ကိုချင်းပြင်းတဲ့အစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်ဖေဖော်ဝါရီလ၂ရက်နေ့နဲ့၃ရက်နေ့မှာစန္ဒဖော်ထုတ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြခေါင်းဆောင်တွေကပြောပါတယ်။အမြင့်54ပေရှိတဲ့အဲ့ဒီလဝါကတိုင်ကိုဇန်နဝါရီလ30ရက်နေ့မတိုင်ခင်ပြောင်းရွှေ့ဖယ်ရှားဖို့ချင်းပြင်းတဲ့အစိုးရကအမိန့်ထုတ်ပြန်ခဲ့တဲ့အပေါ်မှာစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟာခါမျိုးဒေသခံကဖေဗရူလာ၂ရက်နဲ့၃ရက်နေ့မှာဆန္ဒထုတ်ဖော်ဖို့စီစဉ်ခဲ့ကြတာပါဒါပေမဲ့လဝါကတိုင်ကိစ္စနဲ့ပတ်သက်ပြီးချင်းပြင်းတဲ့အစိုးရဟာဇန်နဝါရီလ30ရက်နေ့အရေးပေါ်အစည်းအဝေးကနေဆူတောင်းပြည့်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝါကတိုင်ကိုရခင်အတိုင်းထားရှိဖို့နဲ့လဝါကတိုင်အနီးကစီတီပထိုးကိုပါတိဆောက်ထားရှိဖို့ပြန်လည်ဆုံးဖြတ်ခဲ့တာကြောင့်ဆန္ဒပြမဲ့အစီအစဉ်ကိုအခုလိုဆိုင်းငံ့ထားခဲ့တယ်လို့ဆန္ဒပြခေါင်းဆောင်စလိုင်းဘန်ချန်ကျေအိုကပြောပါတယ်
ပြည်ထောင်စုလွှတ်တော်မှာဆွေးနွေးနေကြတဲ့မျိုးစားဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်ဗုဒ္ဓတော်မြို့ ACT ဖုံးတော်ကြီးကျောင်းမှာရဟန်းတန်ဃာတော်တွေနဲ့မြို့ခံတွေစုပေါင်းပြီးတော့ကျင်းပခဲ့ကြပါတယ်။မျိုးစားဥပဒေဟာမြန်မာနိုင်ငံရဲ့အနောက်ဘက်တကားဖြစ်တဲ့ဗုဒ္ဓတော်နဲ့မောင်းတော်ဒေသဟာအလွန်အရေးကြီးတဲ့အတွက်ဒီဥပဒေကိုတည်ပြုပေးဖို့အတွက်ထောက်ခံပွဲလုပ်ရတာဖြစ်တယ်လို့ဗုဒ္ဓတော်မြို့ခံသူဖြစ်သူဦးထွန်းအောင်သိန်းကပြောပါတယ်။ဇန်နဝါရီလကုန်မှာကျင်းပခဲ့တဲ့ဒီခမ်းနားကနေမြန်မာနိုင်ငံတစ်ခုလုံးအတွက်အရေးကြီးတဲ့ဥပဒေဖြစ်တဲ့အတွက်တညီတညွတ်တဲ့ထောက်ခံကြဖို့လိုသလိုလိုအပ်ရင်လက်မှတ်တွေကောက်ပြီးလွှတ်တော်ကိုတင်သွင်းဖို့သဘောတူခဲ့ကြတယ်လို့လည်းဗုဒ္ဓတော်မြုပ်ခံတွေကပြောပါတယ်။ပြည်ထောင်စုလွှတ်တော်မှာဆွေးနွေးနေကြတဲ့မျိုးစားဥပဒေကိုထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိတယ်လို့ကန့်ကွက်တဲ့သူလည်းရှိနေပြီးလူခွေရေးဖွဲ့စည်းတွေကလည်းဒီဥပဒေကိုအတိမပြုဖို့တိုက်တွန်းမှုတွေလည်းရှိနေကြပါတယ်။
ရှမ်းပြည်နယ်မူဆယ်မြို့နယ်မလွန်ပန်းခါကျေးရွာသား၄ဦးကိုအစိုးရစစ်တပ်ကဖမ်းဆီးသွားခဲ့ပြီးပျောက်ဆုံးခဲ့ရကနေမိလောင်ကျွမ်းတည်ဆုံးနေတဲ့အလောင်း၄လောင်းကိုဖေဖော်ဝါရီလ၁ရက်နေ့ကတကြိုလိုက်တယ်လို့မလွန်ပန်းခါကျေးရွာကဆရာကြခွန်းအောင်ကပြောပါတယ်။တပ်ဖြတ်ခံရပြီးမိရှို့ထားတဲ့အလောင်းကိုဇန်နဝါရီလကုန်မှတွေ့ရှိခဲ့တာပါ။သူတို့ကိုကျေးရွာအနီးမိသွေးဖုတ်ဖို့မှအလုပ်လုပ်ဖို့သွားလမ်းမှာအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခြင်းခံရပြီးအဲ့ဒီအထက်ကရွာသားကိုမရန်လာတွဲကတော့တနတ်တန်ရနဲ့ထွက်ပြေးလွတ်မြောက်လာခဲ့တယ်လို့မလွန်ပန်းခါကျေးရွာသားတွေကပြောပါတယ်။ဒီတိုက်စုံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာရှိမရှိကိုမသိရသေးကြောင်းမူဆယ်မြို့နယ်ရဲစခန်းတာဝန်ရှိသူတို့ကပြောပါတယ
်။မွန်ပြည်နယ်ကြောင်းသားများတမကအဖွဲ့ကနေကျင်းပပြုလုပ်ခဲ့တဲ့တိုင်းနာစာပေတင်ကြားရေးနဲ့ပညာရေးစနစ်စိန်ခေါ်မှုဆိုင်ရာဆွေးနွေးပွဲကနေတိုင်းဒါစာပေတွေကိုဘာသာရတစ်ခုအနေနဲ့ပြသန်းဖို့နဲ့တိုင်းဒါစာပေစဉ်ကျောင်းတွေကိုအစိုးရကနေအသိမှတ်ပြုပေးဖို့တောင်းဆိုထားတယ်လို့သတင်းနဲ့မီဒီယာဆက်သွယ်ရေးတာဝန်ခံကုဖိုးမြတ်မိုးကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကကိုအသိမှတ်ပြုပေးဖို့ကျောင်းသားတမကနဲ့ဆရာများတမကကိုအမျိုးသားပညာရေးဥပဒေကိုပြန်လည်ရေးဆွဲတဲ့နေရာမှာပါဝင်ပေးဖို့အပါဝင်အချက်ဆက်တစ်ချက်ကိုတောင်းဆိုခဲ့ကြပါတယ်။မွန်ပြည်နယ်ကျောင်းသားများတမကအဖွဲ့ကနေကျင်းပပြုလုပ်ခဲ့တဲ့တိုင်းဒါဘာသာရပညာရေးဆွေးနွေးပွဲကိုဇန်နဝါရီလ30ကနေဖေဖော်ဝါရီလ3ရက်နေ့ထိမော်လမြိုင်မြို့မှာကျင်းပခဲ့ပြီးတောင်နာကုစလဲ50ဦးနဲ့အရက်ဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီဖွဲ့စည်းတွေကနေတက်ရောက်ခဲ့ကြပါတယ
်။ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်မဲ့68နှစ်မြောက်ရှမ်းပြည်အမျိုးသားနေအခမ်းအနားကိုရှမ်းလူငယ်ကွန်ရက်တိုင်းရွတ် network အဖွဲ့ကဥဆောင်ပြီးရှမ်းပြည်နယ်ဒေသအသီးသီးကလူငယ်1000ခန့်နဲ့အတူရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ထဲမှာရှိတဲ့အမြင့်ပေ8129ပေရှိတဲ့တတိယအမြင့်ဆုံးလွယ်ဆန့်တောင်ထိပ်မှာသွားရောက်ကျင်းပမှာဖြစ်ပါတယ်။လူငယ်တွေအနေနဲ့တိုင်းပြည်ကိုပုံမိုချင့်မြတ်နိုးတက်လာအောင်မိမိဒေသမှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုတံပိုးထားတတ်အောင်ကျန်းမာကြံ့ခိုင်မှုကိုပုံမိုတံပိုးထားတတ်အောင်နဲ့စီလုံးညီညွတ်မှုနဲ့အခက်ခဲတွေကိုလက်တွဲပူးပေါင်းဖြေရှင်းတတ်အောင်အစရှိတဲ့ရည်ရွယ်ချက်တွေနဲ့အခုလိုစုပေါင်းပြီးတောင်တက်ရတာဖြစ်တယ်လို့ရှမ်းလူငယ်ကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းဆိုင်မင်းကပြောပါတယ်။ယမန်နစ်ကရှမ်းပြည်အမျိုးသားနေကိုမိုင်းတယ်မြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ရဲ့အမြင့်ဆုံးတောင်ပေ8989ရှိတဲ့လွယ်လင်းတောင်မှာပထမအကြိမ်တက်ရောက်ကျင်းပခဲ့ကြပြီဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းကနေတရုတ်နိုင်ငံကိုတင်ပို့မဲ့ရေနံပိုက်လိုင်းကိုဇန်နဝါရီလကုန်မှာဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်အခုဖွင့်လှစ်ခဲ့တဲ့မရေကျွန်းကစီမံကိန်းဟာဒေသခံတွေအတွက်တဆုံတရာအကျိုးရှိပါသလားဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုမောင်အင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ကျောက်ဖြူမြို့နယ်မတိကျွန်းကရေနံပိုက်လိုက်ဖွင့်ပွဲကိုပြည်ထောင်စုဆွေးအောင်ဝန်ကြီးဦးစေရအောင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ကပါဝင်ပြည်နယ်အစိုးရဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တချို့တက်ရောက်ပြီးအချင်းချင်းကြောင်းပါခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုဖွင့်တဲ့ရေနံပိုက်လိုက်ဟာဒေသခံတွေအတွက်ဘာမှအကျိုးမရှိဘူးလို့ကျောက်ဖြူမြို့ကမြို့မီးမြို့ဖတ်တို့ဖြစ်သူဦးစင်တာမောင်မောင်ကပြောပါတယ်။ပြင်စစ်ခံရတဲ့ဒေသခံတွေရဲ့လေယာဉ်မြေပြဿနာကိုမဖြေရှင်းတဲ့အတွက်ဒီရင်နယ်ပိုက်လိုက်ဖွင့်ပွဲကိုဒေသခံတွေကနေကန့်ကွက်ဆန္ဒပြဖို့စီစဉ်ထားပေမဲ့လည်းအာဏာပိုင်တွေနဲ့ညှိနှိုင်းမှုအဆင်ပြေတော့တဲ့အတွက်ဆန္ဒပြဖို့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ကြောက်ဖြူဒေသခံတယောက်ဖြစ်တဲ့ဦးထွန်းလွန်ကရခိုင်ပါတာနဲ့အခုလိုပြောပါတယ
်။ဖွင့်ပွဲကမြို့နယ်အာဏာပိုင်ကြီးကဆင်
းမဖွင့်မီကတည်းကမြို့နယ်အာဏာပိုင်တွေလာပြီးညှိနှိုင်းမှုတစ်ခုလုပ်ပါတယ်။ညီရော်ကြီးတို့တရားဝင်ပေးလို့မရဆိုရင်လည်းဒီလေယာဉ်မြေနဲ့ပတ်သက်ပြီးသူတို့ကကရုဏာကြီးပေးမယ်ဆိုတဲ့တစ်ချက်ပါ။နောက်တစ်ချက်ကတော့ရေလုတ်သားတွေအတွက်ပြည်နယ်ဝန်ကြီးချုပ်ကပိုက်ဝယ်ဖို့တင်းတရာပေးပါတယ်။အဲ့ဒါကိုမရေကျွန်းကလူတွေကကျေနပ်ပါတယ်။ဒီဆန္ဒဖော်ထုတ်မှုကိုဖျက်သိမ်းလိုက်တာပါ
။ရေနံပိုက်လိုက်စီမံကြီးကဒေသဆိုင်ရာတဘာဝပတ်ဝန်းကျင်ပြည်စီမှာကိုစွန့်ညင်နေကြတဲ့အခြေအနေကိုလည်းဥသန္တာမောင်မောင်ကအခုလိုပြောပါတယ်
။
တဘာဝပဝန်းကျင်နဲ့ပတ်သက်ပြီးတော့မရေကျွန်းအဒီဒေတာမှာရေလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်စားတော့ကြတယ်ရေနံယူဖိမှုရှိရင်တရင်းတွေမှာကသူတို့ကအစင်သက်လှုပ်ထားတယ်လို့ပြောတယ်ဒါပေမဲ့ဘယ်စိတ်ထိလှုပ်ကင်ထားတယ်ဘသူကတာဝန်ယူပြီးဖြည့်ရှင်းမယ်ဆိုတာပွင့်လင်းမြင်တာမှုတော့မရှိဘူးပေါ့နော်အဲ့ဒါကိုကျွန်တော်တို့ဒေတာခန်တွေကစိုးရိမ်နေကြပါတယ်
ခုဖွင့်လိုက်ခဲ့တဲ့ရေနံပိုက်လိုက်ဟာမိုင်ပေါင်း900နင်းပါရှိလျာပြီးရခိုင်ပြည်နယ်ကြောက်ဖြူမဒီကျွန်းကနေမြန်မာနိုင်ငံအလေပိုက်ဒေသကိုဖြတ်ပြီးအချက်အလေပိုက်နိုင်ငံတွေကတန်တွန့်လာတဲ့ရေနံတွေကိုတရုတ်နိုင်ငံကိုတိုက်ရိုက်တံပိုးမှဖြစ်ပါတယ်မဒီကျွန်းရေနံစက္ကန့်စီမံကိန်းမှာအမေရိကန်ဒေါ်လာ 9.53 ဘီလီယံယန်းနီးမြှုပ်နှံထားပြီးနိုင်ပေါင်း30တွန်းတစ်နိုင်ကိုရေနံစိမ့်တန်ရှိ20သန်းခန့်ကိုဒီပိုက်လိုက်ကနေတရုတ်နိုင်ငံကိုတံပိုးမှဖြစ်ပါတယ်ကြောက်ဖြူဒေသမှာရွှေတဘာဝတန်ခွေစီမံကိန်းနဲ့မဒီကျွန်းရေနံစက္ကန့်စီမံကိန်းကိုမြန်မာအစိုးရအာဏာပိုင်တွေနဲ့တရုတ် CNPC ကုမ္ပဏီကအကျူတူပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်
ဆက်လက်ပြီးတော့မွန်ပြည်နယ်ကမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်နဲ့ဆက်ဆက်ရာပြည်နယ်တိုင်းဒေသတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒီလိုရှင်ပြိုင်ဖို့အတွက်ပါတီအနေနဲ့ဘယ်လိုပြင်ဆင်မှုတွေပြုလုပ်နေပြီးဘယ်လိုစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပါသလဲဆိုတာကိုတော့မြင့်ရင်ဇနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။မွန်နိုင်ငံရေးပါတီတခုပြည့်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့လာမယ့်2015ရွေးကောက်ပွဲမှာမွန်ပြည်နယ်ဆယ်မြို့နယ်စလုံးမှာတာမကကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးမှာလည်းဝင်ရောက်ရှင်ပြိုင်သွားဖို့ပါတီကနေဆုံးဖြတ်ထားတယ်လို့ပါတီသွင်းရေးမှူးဒေါက်တာမင်းနော်စုကပြောပါတယ်
။မွန်ပြည်နယ်မှာအလုံးပဲဒေသတိုင်းမှာရေမြူမြောက်ပဲရတော့တောင်းရင်တို့ပြင်းရင်ပလောရင်အရင်မှာတော့ဖန်တောင်းပဲရ
ဒါပြင်တိုင်းရင်းသားရေးရဝန်ကြီးနေရာတွေလည်းဝင်ရောက်ရွေးခံသွားမယ်လို့လည်းသူကပြောပါတယ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့2015ရွေးကောက်ပွဲအပြီးဖြစ်လာမဲ့လွှတ်တော်ဟာဘိုးမိုခက်ခဲနဲ့နဲ့လာမဲ့အတွက်အရေးချင်းပြည့်မီတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်သွားဖို့လည်းပြင်ဆင်ထားတယ်လို့ဒေါက်တာမင်းနော်စုကပြောပါတယ်။တော်ရှင
်ဖို့ကျေဥပ္ပဒေ2008မပြောင်းသေးတော့အဲ့တော့မှပါတဲ့လွှတ်တော်ကိုယ်စားလှယ်ရဲ့အရေးချင်းနဲ့တိုက်ညီရမယ်ပြင်ဖို့
လာမယ့်2015ရွေးကောက်ပွဲမှာအင်အားကြီးပါတီတွေဖြစ်တဲ့ပြည်ခိုင်ပြိုးပါတီ၊အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပါဝင်မော်မျိုးသားပါတီတွေနဲ့ရှင်ပြိုင်တွေ့ရမှာဖြစ်တဲ့အတွက်2010တုန်းကရထားတဲ့ရလတ်လိုမျိုးပြန်ရဖို့ခက်ခဲပေမဲ့လည်းဆက်လက်ကြိုးစားတွေ့ရမယ့်အခြေအနေတစ်ခုဖြစ်နေတယ်လို့ဒီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်ကျွန်တော်တို့ရလကတော့2010လိုမျိုးတော့ပြန်ရနိုင်ဖို့တော့မရှိတော့ဘူးကျွန်တော်တို့ကျွန်တော်တို့2010ဆိုရင်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီက16ရောက်ရတာသို့တော်လည်းပဲဒါကဟိုဘက်အချိန်မှာတော့အခုဖြေရတဲ့မျိုးထွက်ရင်ထွက်မှာအခုနေရတော့အဲ့တလောက်ထိတော့ပြန်ရနိုင်မယ်လို့တော့ကျွန်တော်မထင်သို့တော်လည်းပဲပြန်ရနိုင်အောင်တော့ကျွန်တော်တို့ကစူးစမ်း
လက်ရှိမွန်ပြည်နယ်မှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအပြင်မွန်မျိုးသားပါတီကပါရွေးကောက်ပွဲဝင်သွားမဲ့အစီအစဉ်ရှိနေတဲ့အတွက်မွန်ပြည်သူတွေမဲဆန္ဒပေးဆောင်ရာမှာထွေပြားမှုဖြစ်လာနိုင်တဲ့အတွက်မျှော်မှန်းသလောက်အောင်မြင်မှုရရှိဖို့ခက်ခဲနေလိမ့်မယ်လို့လည်းမွန်နိုင်ငံရေးစိတ်ဝင်စားသူအတိုင်းဝန်းတွေကသုံးသပ်နေကြပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ရမှာပါ။
ချင်းပြည်နယ်ဟာခါမြို့ဆူတောင်းပြည့်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝကတိုင်ပြောင်းရွှေ့ဖယ်ရှားဖို့အမိန့်ကိုချင်းပြည်နယ်အစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်စန္ဒထုတ်ဖော်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြကောင်းဆောင်တွေကပြောပါတယ်ပြည်တော်စုလွတ်တော်မှာဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်ဘူးတိတောင်မြို့ ACT ဘုန်းတော်ကြီးကျောင်းမှာယဟန်တန်ဃာတော်တွေနဲ့မြို့ခံတွေစုပေါင်းပြီးကျင်းပခဲ့ကြပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI1.3 ရေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဒီနေ့2015ခုနှစ်ဟာ American VN နိုင်ငံတာဝန်ဆက်ဆံရေးပုံမှန်ဖြစ်အောင်ပြန်လည်ထူထောင်ခြင်းအနှစ်20ပြည့်နှစ်ဖြစ်ပါတယ်။ဒီကာလအတွင်းကျွန်တော်တို့ရဲ့ကြီးမားတဲ့တိုးတက်အောင်မြင်မှုတွေဟာကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ကဏ္ဍအသုံးခုနဲ့ပတ်သက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးစီရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးပူနီတာလဝါကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရှိတဲ့တန်တမန်တင်နန်းကျောင်းမှာမကြသေးမီကပြောဆိုသွားပါတယ် USO ခေါ်မပေါက်ကွဲသေးတဲ့ဘုံတွေရှင်းလင်းရေးလိုမျိုးလူသားချင်းစာနာမှုဆိုင်ရာကိစ္စမျိုးတွေမှာ အမေရိကန်ပြည်ထောင်စုဟာဗီယက်နမ်နိုင်ငံနဲ့ကာလကြာရှည်စွာတောက်လျှောက်ပူးပေါင်းဆောင်ရွက်နေပါတယ်အထူးသဖြင့်ကွန်ထရီပြည်နယ်မှာကျန်နေသေးတဲ့ UXO ရေရှားဝေရှင်းလင်းရေးအတွက်လိုအပ်တဲ့ငွေပမာဏကိုအမေရိကန်ကဒီနှစ်ထဲနှစ်ဆကျော်တိုးပေးခဲ့ပါတယ်တည်စီလောက်တဲ့စစ်ရဲ့လက်ကျန်ဒီလက်နက်တွေကိုအမြင့်ကမကြံရှားဝေဖော်ထုတ်ပြီးဗီယက်နမ်နိုင်ငံသားအလုံးအတွက်လုံခြုံဘေးကင်းတဲ့အနာဂတ်ဖြစ်လာအောင်လမ်းခင်းပေးလို့ကြောင်းလက်တော့နိုင်ငံခြားရေးဝန်ကြီးတာလဝါကပြောပါတယ်ဗီယက်နမ်က HIV AIDS ရောဂါဝေဒနာတိုက်ဖျက်ရေးအတွက်ဒေါ်လာတန်း900ကျော်ကိုအမေရိကန်ပြည်ထောင်စုက2004ခုနှစ်ကစပြီးထောက်ပံ့ပေးခဲ့တာပါဒါ့အပြင်ဗီယက်နမ်ပါဝင်တဲ့အာဆီယံအဖွဲ့နဲ့လက်တွဲပြီး2014ခုနှစ်ကစလို့အရှေ့တောင်အာရှဒေသကတဘာဝဘေးဒဏ်သင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုအမေရိကန်ကပူးတွဲလုပ်နေတယ်လို့ဗီယက်နမ်နိုင်ငံငြိမ်းချမ်းရေးရဖို့ကြိုးပမ်းနေတာတွေကိုလည်းအကူအညီပေးဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်20ကျော်ကျွန်တော်တို့တန်တမန်ဆက်ဆံရေးပြန်လည်ထူထောင်ချိန်တုန်းကနှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာ450တန်းသာရှိခဲ့ပေမဲ့မနှစ်တုန်းကဆိုရင်ဒေါ်လာတန်ပေါင်း3500အထိရောက်ခဲ့ကြောင်းဒီအနှစ်20အတွင်းမှာဗီယက်နမ်နိုင်ငံသားတွေရဲ့ဝင်ငွေဟာ၄ဆတိုးလာခဲ့ကြောင်းစီးပွားရေးနဲ့ပတ်သက်လို့ဒီ2015ခုနှစ်တည်းကျွန်တော်တို့အရေးကြီးဆုံးလုပ်ရမှာကတော့ Trans-Pacific Partnership လို့ခေါ်တဲ့ TPP Asia Pacific ဒေသ12နိုင်ငံပါတဲ့စီးပွားရေးအဖွဲ့မူပေါင်းကိုသဘောတူချမှတ်နိုင်ဖို့ဖြစ်ကြောင်း Mr. Tarawa ကပြောသွားပါတယ်တောင်တရုတ်ပင်လယ်ဟာကမ္ဘာရေနံတည်ပို့မှုပမာဏရဲ့ထက်ဝက်ကျော်ဖြတ်တန်းတဲ့နေရာဖြစ်ပြီးမလကာရေလက်ကြားကနေရေနံစီ15တန်းလောက်ကိုတည်ယူနေတဲ့သင်္ဘောပေါင်း3000လောက်နေစဉ်ကူးတန်းနေတာမို့အရှိတောင်အာရှဒေသမှာကုန်စည်တွေလွတ်လွတ်လပ်စီးဆင်းနိုင်ဖို့အတွက်လုံခြုံရေးဟာမရှိမဖြစ်လိုအပ်ပါတယ်ပင်လယ်ပြင်လုံခြုံရေးနဲ့ပတ်သက်ပြီးကာကွယ်ရေးဆိုင်ရာနှစ်နိုင်ငံပူးတွဲဆောင်ရွက်ဖို့2011ခုနှစ်မှာချုပ်ဆိုခဲ့တဲ့အပြန်အလှန်နားလည်မှုသဘောတူညီချက်ဟာအကောင်းဆုံးအခြေခံအုတ်မြစ်ဖြစ်ခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့ဆိုင်တဲ့ဥပဒေတရရှိသင့်ပါတယ်ဒီဒေသမှာရေချောင်းလေချောင်းအရလွတ်လပ်စွာဖြတ်တန်းသွားလာခွင့်ဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အသက်အမြတ်အရေးကြီးပါတယ်လို့မစ္စတာတာလဝါကပြောပါတယ်လူအခွင့်အရေးဟာအရေးကြီးကြောင်းလဲလက်တော့နိုင်ငံသားရေးဝန်ကြီးတာလဝါကထောက်ပြပြောဆိုခဲ့ပါတယ်လူအခွင့်အရေးရှင်သန်လာဖို့ကိုလူအတိုင်းဝိုင်းကလေးစားလိုက်နာမှဖြစ်မယ်လို့သူယုံကြည်ကြောင်းအင်တာနက်လွတ်လပ်ခွင့်နဲ့ပုံမပွင့်လင်းတဲ့လူအဖွဲ့အစည်းအဖြစ်အတွေးခေါ်အသစ်တွေကိုဖလှယ်ပြီးလူအခွင့်အရေးကိုကာကွယ်စောင့်ရှောက်တာဟာအင်အားတောင်းရင်းခိုင်မာပြီးပုံမကြီးပွားတိုးတက်ကအလုံးပါဝင်နိုင်မဲ့ဗီယက်နမ်နိုင်ငံဖြစ်စေဖို့ခြေလှမ်းတစ်ရပ်ပဲဖြစ်တယ်လို့မစ္စတာတာဝါကပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြေညာပေးပါမယ်ရှင
်။ယူကရိန်းနဲ့ရုရှားနယ်စပ်နာမှာတိုးလာတဲ့တိုက်ပွဲတွေရက်ဆဲသွားစေဖို့အတွက်ငြိမ်းချမ်းရေးအဆိုပြုချက်အစ်ကိုတင်ပြမယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုဟာကီယက်မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်။ခေါင်းဆောင်တွေကတကပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးငြိမ်းချမ်းရေးအတွက်ဥရောပဘက်ကကမ်းလှမ်းမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုတစုံတရာထုတ်ဖော်မပြောပါဘူး။ဒီပြင်သစ်နဲ့ဂျာမနီခေါင်းဆောင်နှစ်ဦးလုံးဟာအဆိုသူတို့ရဲ့အဆိုပြုချက်တွေကိုရုရှားသမ္မတစီကိုတောက်ချနေမှာတင်ပြဖို့အတွက်အခုမော်စကိုစီသွားမှာဖြစ်ပါတယ်။ပြည်ပကိုတင်းရှောင်းနေရတဲ့ဖုန်းတော်ကြီးဒလိုင်းလားမအနေနဲ့တရုတ်နိုင်ငံရဲ့ဆန့်ကျင်ကန့်ကွက်နေမှုတွေကိုဥပက္ခပြုထားနိုင်တာမို့မြစ်တာရှင်ပုဂ္ဂိုလ်တူဖြစ်တဲ့သမ္မတဘရိတ်အိုဘားမားကချီးကျူးလိုက်ပါတယ်။ကျန်တဲ့ပရင်းနေဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဘာသာရေးခေါင်းဆောင်တွေရဲ့ဆုတောင်းမနက်စာစာပွဲကိုနှစ်ဦးစလုံးတက်ရောက်ခဲ့ကြပြီမဲ့သမ္မတအိုဘားမားဟာဖုန်းတော်ကြီးဒလိုင်းလားမနဲ့တိုက်ရိုက်တွေ့ဆုံတာမျိုးမလုပ်ပါဘူး။ကချင်ပြည်နယ်တွင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင့်ဒုက္ခရောက်နေသူတွေကိုဘေးလွတ်ရာပြောင်းရွှေ့ခွင့်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့အတွက်စစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုကုလသမဂ္ဂကဖန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးတော့ဥပဒေနဲ့မညီညွတ်တဲ့ဆန္ဒပြမှုတွေလုပ်ပြီးစုပေါင်းမှုတွေမဖြစ်စေဖို့အတွက်ကျောင်းသားလူငယ်တွေရဲ့မိဘတွေကိုမြန်မာဆိုအကတိုက်တွန်းပြောကြားလိုက်ပါတယ်။
သ တရင်ချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ကျမတို့နန္ဒချက်ပါရှင် VO American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VO ကိုနားဆင်ကြတဲ့အတွက်တော်ရရှင်တွေအားလုံးကို VO ကအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.